မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေတည်တည်တင်းတင်းရှိခဲ့တယ်လို့အမေရိကန်ဆိုရဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့ကမ္ဘာ့ရေးရာဌာနကထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့လူ့ခွင့်ရေးဆိုင်ရာနှစ်ပတ်လည်အစီအစဉ်ကစာမှာဖော်ပြပါတယ်။ဒီခိုင်ဒီနယ်ကရူဝင်းညာလူနည်းစုတွေကိုရှင်းလင်းဖယ်ရှားတဲ့အပြင်ပြည်သက်ခဖြစ်နေတဲ့ကချင်နဲ့ဆက်မိတွေမှာဥပဒေနဲ့တပ်ဖြတ်တာတွေနိုင်ငံကြီးအရမတရားဖမ်းဆီးတာတွေအရက်သားတွေပေါ်ရက်ဆက်ကျူးလွန်တာတွေအများကြီးရှိတယ်လို့ဖော်ပြပါတယ်။လက်စားဘောရာထုတ်ဖော်ခွင့်စူဝေးခွင့်တို့ကိုပြင်ပင်ထားပြီးတရင်ောက်တွေကိုဖမ်းဆီးထုတ်နှောင်တာနဲ့လူမှုရေးရခွဲခြားထုတ်ကြတာတွေလည်းရှိနေတယ်လို့ဆိုပါတယ်ဒေါက်ကင်းမျိုးသက်ကအပြည့်စုံပြောပြပါမယ်ခင်ဗျာ
အမေရိကန်နိုင်ငံသားဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာဌာနကနေ2018ခုနှစ်ကမ္ဘာတဝန်းလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအပိုင်း9ပိုင်းခွဲဖော်ပြထားပြီးပထမပိုင်းမှာလူ့ခွင့်တိုက်ခါလေးစားမှုမရှိတဲ့ချိုးဖောက်မှုတွေကိုကြည်ကြည်ပြန့်ပြန့်ဖော်ပြထားပါတယ်။ဥပဒေနဲ့တက်ဖြတ်မှုတွေကိုဖားကန့်ကျောက်စိမ့်ကြီးကစစ်တပ်ပိုင်းဥပပိုင်းလောက်ကမှာလူတွေကိုကြိုတင်အသိမဲ့ပေးပဲပြစ်ခတ်ခဲ့တာရှင်းနေဥပ္ပိုလ်ကြီးကိုလောက်ကျန်တက်ဖြတ်မှုမှာအဓိကပါဝင်သူအောင်ဝင်းဆိုင်အခုချိန်ထိလွတ်မြောက်နေတာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာရွာသားတွေကိုတပ်ဖြတ်တာတွေကိုဖော်ပြထားပါတယ်။ဒါအပြင်အရက်သားတွေကိုလုံခြုံရေးတပ်သားတွေကဖမ်းဆီးခေါ်ဆောင်သွားပြီးပျောက်ဆုံးနေတာတွေလည်းရှိနေတယ်လို့ဖော်ပြပါတယ်။ညင်မနှိပ်စက်မှုအာရမပြုတ်ကျမှုရိုင်းနှံမှုနဲ့အတူအစားအစာရေးဖြတ်တောက်တာအချိန်မရအောင်နှိပ်စက်တာကိုလည်းမြန်မာလုံခြုံရေးတပ်တွေကလုပ်ခဲ့တယ်လို့ဖော်ပြပါတယ်။တောက်ကြာနဲ့အမေရိကန်ပြည်အောင်စု Washington DC ကနိုင်ငံခြားရေးရုံးမှာပြုလုပ်တဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာတော့ယာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားသွားပါတယ်
။ We condemn the ethnic cleansing of Rohingya in Burma and the atrocities committed against them and we are working
မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးစုလိုက်ရှင်းလင်းထယ်ရှားနေတာကိုကျွန်တော်သိချင်ပါတယ်။ဘုဘောကျူးလွန်တဲ့ရက်ဆက်တန်းတူမှုတွေကိုရပ်ဆိုင်ဖို့ဘုဘောကန်တများနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ရိုဟင်ဂျာ6,900လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတယ်လို့နိုင်ငံတွင်းမှာလည်းအိုးရင်ဆုံးခွာထွက်ပြေးရတဲ့အရက်သားတွေတိမ့်နေချီပြီးရှိနေတာပါ။ဒီဖြစ်ရပ်တွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့လှုပ်ဆောင်ရမှာပါ။
အစိုးရခံစားရင်းမှာမြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်အပါဝင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်လေးစားမှုဆိုင်ရာအပိုင်းမှာတော့နိုင်ငံရေးသမားတွေနဲ့တရင်တောက်တွေကိုဖမ်းဆီးထောင်ချမှုတွေရှိနေတယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးကျင်းသားတွေကိုလည်းနောက်ကလိုက်ပြီးဆက်လက်စောင့်ကြည့်မှုရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အကျဉ်းဆက်ခန်းတွေနဲ့ရဲဘက်ဆက်ခန်းတွေအခြေအနေတွေဟာဆက်လက်ဆိုးဝါးနေပြီးအကျဉ်းသားတွေအတွက်ချမ်းသာရေးစောင့်ရှောက်မှုမရှိတာ HIV TB ဆက်တဲ့ရောဂါဝေဒနာရှင်တွေဆေးဝါးကုသမှုမခံရတာတွေလည်းရှိနေပြီးရခိုင်မျိုးပိုင်းကအကျဉ်းဆက်ခန်းတွေမှာဆိုရင်အသက်10နှစ်အောက်ရိုဟင်ဂျာကလေးငယ်တွေတောင်အကျဉ်းချခံရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့တရားရေးကိုကြည့်ရင်အမှုခင်းတဲ့အတွက်ဖမ်းဆီးပြီးရုံးတင်ဆက်ဆီးတဲ့ဖြစ်စဉ်တွေမှာလည်းတရားဥပဒေနဲ့မငြိမ်ညွတ်ဘဲနိုင်တဲ့စီရင်လှုပ်ဆောင်မှုတွေရှိနေတယ်လို့ညှတာပြီးပွင့်လင်းမြင်သာစွာဆက်ဆီးစီရင်တာလည်းမရှိဘူးလို့ဆိုပါတယ်။လူ့ခွင့်ရေးအချို့ပေါက်ခံရသူတွေအတွက်တရားဥပဒေအရမျက်နှာဆုံးရှုံးမှုဆိုင်ရာတက်တာကိုရော်ကြီးပြတာမျိုးမရှိရဲ့ပြင်လင်းနဲ့ညီရအသိခံရသူတွေအတွက်လည်းလုံလောက်တဲ့ရော်ကြီးပြည့်အချင်မရှိဘူးလို့ဖော်ပြပါတယ်။မြန်မာနိုင်ငံဟာကိလေသာအတုံးပြမှုနဲ့ပတ်သက်ပြီး2012နောက်ပိုင်းမှာတိုးတက်မှုအနည်းငယ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းကိလေသာပြင်းတဲ့အတုံးပြတာကတွေ့ရတယ်လို့ KIO နဲ့ UWS အပါအဝင်တိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေကလည်းကိလေသာဆက်လက်တုံးနေပြီးကိလေတွေစစ်မှုမခံစေခြင်းဒဏ်ငွေပေးဆောင်ရတဲ့စနစ်ကိုထင့်သုံးနေတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ချိုးဖောက်တဲ့ဆိုတဲ့ကိစ္စလေးကို INGO နဲ့ NGO အဖွဲ့အစည်းတွေကဆောင်ရွက်ဆက်ရှင်မှုပြုလုပ်မယ်အရေးကိုလည်းမြန်မာအစိုးရကအပြည့်အဝခွင့်မပြုသလို INGO ကိုယ်စားလှယ်တွေအပါအဝင်လူ့ခွင့်ရေးသမားတွေမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာတက်တန်းတူပဲထုတ်ပေးပြီးသူတို့ရဲ့နှုတ်ဆောင်မှုတွေကိုဆက်လက်စောင့်ကြည့်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ OHCHR ကလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဖွင့်လှစ်မယ်ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရသဘောတူညီခဲ့တာတစ်နှစ်ကြာနေခဲ့ပြီဖြစ်တယ်နဲ့အဲ့ဒီအဖွဲ့ဝင်တွေကိုမြန်မာအစိုးရကပြည်ဝင်ခွင့်ထုတ်ပေးဖို့အတွက်နှောင့်နှေးနေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်နဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုတွားဖို့အတွက်ချင်းကြီးတွားခွင့်ပြုနိုင်လို့အတည်းလို့ဆိုပါတယ်။ခွဲခြားဆက်ဆံမှုလူ့ဖွဲ့စည်းကအနိုင်ကျင့်မှုနဲ့လူကုန်ကူးမှုခြေနေတွေကိုတော့အခန်းချောင်းမှာတိကျဖော်ပြထားပြီးမြန်မာနိုင်ငံကအမျိုးသမီးတွေဟာလူမျိုးဆိုင်ရာအတ္တမပြုကျင်လာအင်းနဲ့အချမ်းဖက်မှုခံရတာတွေရှိနေပေမဲ့တရားဥပဒေကအပြည့်အဝအကာအကွယ်ပေးနိုင်မှာမရှိဘူးလို့ဆိုပါတယ်။ဒါပြန်မြန်မာအမျိုးသမီးတွေဟာဥပဒေအရအမျိုးသားတွေနဲ့တန်းတူခွင့်ရရတယ်ဆိုပေမဲ့အဲ့ဒီဥပဒေကိုအစိုးရကအတိအကျအကောင့်ထည့်ဖို့မဖို့ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါတယ်။မွေးစင်းမှတ်ပုံတင်တဲ့ကိစ္စနဲ့ပတ်သက်ပြီး1982နိုင်ငံသားပြည်ခွင့်ဥပဒေအရ အတိမတ်တူထားတဲ့တိုင်းနာ135မြို့ကလွဲပြီးရိုဟင်ဂျာကလေးငယ်တွေဟာဒီစင်းနဲ့မပါတဲ့အတွက်ပတ်ပုံတင်မခံရပဲဖြစ်နေတယ်လို့ဆိုပါတယ်။အလုသမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးဖော်ပြတဲ့အခန်း9မှာတော့အလုသမားအတင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်နဲ့တရားဥပဒေအရခွင့်ပြုထားပေမယ့်အလုသမားရဲ့တက်ကြဆုတ်ရှားသူတွေကိုရာဘူးလျှော့ချတာနေပြောင်းဖြစ်တာစတဲ့ပြစ်ဒဏ်ပေးမှုတွေမချမှတ်ဖို့အတွက်အကာအကွယ်ပေးမထားဘူးလို့ဆိုပါတယ်။ဒီအစင်ခံစားဟာကဘာတော်နိုင်ငံပေါင်း200လောက်ရဲ့လူခွင့်အခြေအနေတွေကိုဖော်ပြထားတာဖြစ်ပြီးဆီးရီးယားမြောက်ကိုရီးယားတိရရှားနဲ့အီရန်စတဲ့နိုင်ငံတွေဟာအထူးစိုးရိမ်မှုရှိတဲ့နိုင်ငံတွေတို့လည်းယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလိုဗန်ကပြောပါတယ်။